ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေဇက်တိုက်ဆက်လက်ဖြစ်ပေါ်နေတာကြောင့်ရာဇဝတ်ပြစ်မှုနဲ့တန်တရားရှိသူတွေတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်မှုလွှဲပြောင်းပေးမယ်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတည်တည်ချာချာတုံ့တက်ဖို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးမစ္စဲဘတ်ချလက်ကဟောင်ကောင်အာဏာပိုင်တွေကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။ဟောင်ကောင်ကျွန်းကိစ္စအပြင်တရုတ်နိုင်ငံရှင်ကျန်းပြည်နယ်နဲ့တရုတ်နိုင်ငံအနောက်ဘက်ပိုင်းဒေသတွေကိုအကန့်အသတ်မရှိသွားရောက်ခွင့်ပြုရေးကိစ္စတွေကိုတရုတ်အစိုးရနဲ့ဆက်လက်ဆွေးနွေးနေကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်တဲ့လူ့အခွင့်အရေးကောင်စီရဲ့သတင်းသုံးပတ်ကြားညီလာခံမှာမစ္စဲဘတ်ချလက်ကပြောပါတယ်။ရှင်ကျန်းဒေသမှာဝိကာနဲ့မွတ်စလင်တပ်သားလောက်ထိန်းသိမ်းခံထားရကြောင်းလဲအရင်ကလူ့အခွင့်အရေးတကြွလှုပ်ရှားသူလည်းဖြစ်ခဲ့မှုတဲ့လူ့အခွင့်အရေးကော်မရှင်နာမင်းကြီးဘတ်ချလက်ကပြောပါတယ်။အစွန်ရောက်အယူဝါဒတွေကိုဖယ်ရှားပြီးအတတ်ပညာသစ်တွေတင်ကြားပေးမယ်ဆိုတဲ့ခေါင်းစဉ်အောက်မှာလူတပ်သားနှိပါလောက်ကိုရှင်ကျန်းဒေသမှာစကန်သွင်းထိန်းသိမ်းထားတဲ့တရုတ်စိုးရရဲ့လောက်ရအပေါ်နိုင်ငံတကာကပြစ်တင်ဝေဖန်နေတာပါတရုတ်ပြည်မကြီးမှာကွန်မြူနစ်ပါတီထိန်းချုပ်မှုအောက်ရာဇဝတ်ပြစ်မှုနဲ့တန်တရားရှိသူတွေအမှုရင်ဆိုင်ကြရမယ်ဥပဒေမူကြမ်းကိုတန်းနဲ့ချီတဲ့ဟောင်ကောင်ပြည်သူတွေဒီလဇွန်လအတွင်းကန့်ကွက်ဆန္ဒပြခဲ့ကြတာပါဒီကိစ္စမှာလည်းဒီကနေ့မှာလည်းဟောင်ကောင်မှာဆန္ဒပြသူတရားလောက်စုဝေးဆန္ဒပြကြစေဖြစ်ပါတယ်ခင်ဗျ